ပရာရှင်အခင်ဗုဆရနာစင်ညာမှာတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံမှာအမျိုးသားရင်ကြားစည်းရုံးနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဘယ်ဟာကအရင်လာသင့်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့စီပေါ်မြို့နယ်ပြည်သူ့လွတ်တော်အမဟောင်းလည်းဖြစ်မြန်မာနိုင်ငံရေးသုံးသပ်သူလည်းဖြစ်တဲ့ဦးရဲထွန်းနဲ့ကျွန်တော်ကြိုဆိုသာဆွေးနွေးသုံးသပ်ထားပါတယ်မြန်မာသမားအကြီးအကဲဦးသိန်းစိန်ကမြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဆိုရင်အမျိုးသားပြန်လည်တည်မြဲရေးကိုဥစွာလုပ်ဖို့လိုအပ်တယ်လို့ကြာသိခင်ကပြောသွားပါတယ်။ဒါပေမဲ့သုံးသပ်သူတချို့ကတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရင်အမျိုးသားပြန်လည်တည်မြဲရေးအတွက်အတားအဆီးကြီးဖြစ်နေတယ်လို့ယူဆနေကြတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးဦးရထွန်းကသူ့ရဲ့အမြင်ကိုအခုလိုစတင်ရှင်းနေပါတယ
်။ဟုတ်ကဲ့ခင်ဗျာဦးသိန်းစိန်ပြောသွားတဲ့အဲဒီမိန်ကွန်းတော်လေးကိုနားထောင်ကြည့်လိုက်တဲ့အခါမှာသူကပြောခြင်းနဲ့လက်တွေ့နိုင်ငံရေးဖြစ်စဉ်ကတော့ငြိမ်းချမ်းရေးရဖို့ဆိုတဲ့ဥစ္စာဟာဖွဲ့စည်းပုံအခြေခံဥပဒေကိုဒီမိုကရေစီဖက်ဒရယ်စနစ်ဖြစ်အောင်အဲ့ဒီပုံစံမျိုးဖြစ်အောင်ပြင်ဖို့လိုတယ်ဆိုတဲ့ဟာကိုသူကအသိမှတ်ပြုပြီးပြောသွားတယ်သို့တော့အဲ့ဒါကိုသွားဖို့အတွက်ကအမျိုးသားရင်ကြားစရေးရှိဖို့လိုတယ်လို့ပြောလိုက်တဲ့အခါကျတော့သူပြောတဲ့အမျိုးသားရင်ကြားစရေးဆိုတာရဲ့အဓိပ္ပာယ်ကိုကျွန်တော်နားလည်ကြည့်ရတဲ့လို့တော့အစိုးရနဲ့တက်မတော့နောက်တစ်ခါအတိုက်ခံပါတီနိုင်ငံရေးအင်အားစုတွေကညီညွတ်ဖို့လိုတယ်ညီညွတ်ပြီးတဲ့အခါကျတော့ဒီတိုင်းပြည်လုံးငြိမ်းချမ်းရေးကိစ္စအတွက်ကိုအမြင်တွေသဘောထားတွေအရင်ညှိတဲ့နယ်တူညီတဲ့နယ်လို့ပြောတဲ့အဓိပ္ပာယ်မျိုးဟိုယူဆပါတယ်ဗျအဲ့တော့ကျွန်တော်တို့နားလည်တဲ့အမျိုးသားရင်ကြားစစ်ရေးဆိုဒီမှာကြတော့လက်နက်ကင်တိုင်းသားအင်အားစုတွေကိုလည်းကျွန်တော်တို့ကထက်တွေ့ထားတယ်အဲ့ဒီအဖွဲ့တွေနဲ့ငញ្ញံရေးမရမချင်းကျွန်တော်တို့ကအမျိုးသားရင်ကြားစီမရှိသေးဘူးလို့ကျွန်တော်တို့ကယူဆတာပေါ့နော
်ဟုတ်ကဲ့
သူကတော့မဟုတ်ဘူးအဲ့ဒီလက်ကင်တိုင်းရင်သားအဖွဲ့တွေနဲ့ငញ្ញံရေးရဖို့ကိုပဲအဲ့ဒီခြေလမ်းကိုလှမ်းနိုင်ဖို့ကိုပဲကိုအချင်းချင်းညီညွတ်ရမယ်ဆိုတော့တက်မတော်နဲ့အစိုးရကြားမှာတူညီတဲ့အမြင်တွေရှိဖို့လိုတယ်ဒီဖက်ဒရယ်စနစ်ကိုသွားဖို့အတွက်ပြင်သင်းပြင်တိုက်တာတွေပြင်ဖို့အတွက်ညီနိုင်ဖို့သဘောတရားတူညီမှုတွေလိုတယ်လို့ပြောတယ်လို့ကျွန်တော်အဲ့လိုနားလည်လိုက်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆိုတော့တက်မတော်နဲ့အစိုးရအကြသဘောတရားတူညီဖို့ညှိနှိုင်းဖို့ဆိုတာလည်းပဲဖွဲ့စည်းပုံမှာလုပ်ထားတဲ့ပုံစံကတော့နည်းနည်းအစိုးရနှမျိုးစင်ပြိုင်ဖြစ်နေအောင်လုပ်ထားတဲ့ပုံစံဖြစ်မနေဘူးလားတက်မတော်ကိုအာဏာပေးထားတာတို့နောက်ပြီးတော့တက်မတော်မှာစွတ်တော်ကုစရေနေရာမှာသူတို့ရွေးကောက်မခံရမနဲ့တက်မတော်ကနေရာယူထားတာတို့နောက်ပြီးတော့အရေးကြီးတဲ့ဌာနတွေလုပ်ပိုင်ခွင့်တွေအများကြီးပေးထားတာစီးပွားရေးစီမံခန့်ခွဲခွင့်စသဖြင့်ပေါ့လေအကုန်လုံးလုပ်နေတာကိုဖွဲ့စည်းပုံကတစုံတရာမှမပြုတ်ပြင်ပန်းနဲ့အဲစုမျောမှန်းတဲ့တက်မတော်နဲ့အစိုးရကြားပြန်လဲရင်ကြားစီရေးအမျိုးသားပြန်လဲစီမံရေးဆိုတာဖြစ်နိုင်ပါ့မလားခင်ဗျာ
ဒါကတော့သူဒီဦးစီးခဲ့တဲ့2015အစိုးရအဖွဲ့နဲ့2015 2020အစိုးရအဖွဲ့နှစ်ခုကြားရဲ့ထူးခြားချက်ပေါ့เนาะထူးခြားချက်မတူညီချက်ကိုပြောမယ်ဆိုရင်တော့သူဦးစီးခဲ့တဲ့2015တုန်းကကျွန်တော်တို့ဒီငញ្ញာရေးဆွေးနွေးပွဲမှာပြောခြင်းဆိုခြင်းသဘောတူခြင်းတဲ့ဟာတွေကသူပြီးရင်တက်ကလည်းပြီးတယ်ဆိုတဲ့အနေအထားမျိုးတွေ့ရပါတယ်ခင်ဗျဥပမာအားဖြင့်သူပြောတဲ့အထက်မှာလည်းပါပါတယ်သူတို့ဟာအပြောင်းလဲလုပ်ဖို့အတွက်မိမိကိုယ်ကိုလည်းအပြောင်းလဲဒီအမြင်ယူဆတွေပြောင်းလဲခဲ့ရတယ်လို့သူဝန်ခံသွားတယ်အဲ့ဒီထဲမှာကျွန်တော်တို့သိထားတဲ့အချက်တစ်ချက်ကအရေးကြီးတဲ့အချက်တစ်ချက်ကဖက်ဒရယ်စနစ်ဆိုတာကိုလက်ခံသဘောတူရဲ့ကိစ္စပါအဲ့ဒီကိစ္စနဲ့ပတ်သက်လို့ तू ကနားလဲသဘောပေါက်ပြီး तू လက်ခံလိုက်တဲ့အခါမှာတက်ကိုလည်းဒီလက်ခံလာအောင်ဟိုဒီကျွန်တော်တို့အာယုံစိုက်ပြီးတော့ပေါ့နော်ဂီယူစိုက်ပြီးတော့ဒီဖြောင်းပြရတာတိမ့်သွင်းရတာပြောဆိုစီယုံရတာကြည်ကြည်မာမာအခက်ခဲတွေ့တယ်လို့မကြားရဘူးပြောချင်တဲ့သဘောကသူပြီးရင်ပြီးတယ်ပေါ့နော်သူပြောလိုက်တာနဲ့နောက်ကတက်ကလည်းလိုက်ပြီးတော့သဘောတူလက်ခံပေးတယ်ဆိုတဲ့အနေအထားမျိုးတွေ့ရပါတယ်အဲ့ဒီ NLD အစိုးရလက်ထက်မှာကြတော့အဲ့ဒီလိုမဟုတ်ဘဲနဲ့ NLD အစိုးရအနေနဲ့ကလည်းရှေ့ကနေပြီးတော့ initiative လုပ်ပြီးတဲ့အခါကြတော့အမြင်သဘောထားတစ်ခုခုကိုတင်ပြတဲ့အနေအထားမျိုးမရှိဘဲနဲ့ဆွေးနွေးပွဲမှာပဲတိုင်းရင်းသားလည်းနိုင်ငံအဖွဲ့အစည်းတွေတက်မတော်နဲ့တော့ဆွေးနွေးညှိနှိုင်းရင်းမှသဘောတူတဲ့ကိစ္စအပေါ်မှာပဲအဲဒီအတည်ပြုပြီးတော့ချမှတ်တဲ့အနေအထားမျိုးဖြစ်တဲ့အခါဘယ်လိုတွေ့ရလဲဆိုတော့တက်ပေါ်မှာအစိုးရကဟောစာမရှိတယ်လို့ပေါ့နော်အဲ့ဒါလို့ကျွန်တော်တို့အပြင်ကလေ့လာ လို့ရပါတ
ယ်ဟုတ်ကဲ့
တိုင်းတိုင်းသားလက်နက်ကိုင်ဖွဲ့စည်းတဲ့ဘက်ကလည်းအဲ့ဒါလိုခံစားရတယ်တက်နဲ့အဲဒီအစိုးရနဲ့ကြားမှာသဘောထားတွေမတူညီဘူးအမြင်တွေကွဲလွဲနေတယ်သူတို့ချင်းမညီတဲ့အတွက်ကြောင့်မလို့သူတို့မှလည်းဘယ်လိုလှမ်းရမလဲဆိုတာအခက်အခဲဖြစ်တယ်ဆိုတော့ပြောဆိုမှုတွေကြားရပါတယ်ဗျ
ဒါပေမဲ့ဦးသိန်းစိန်လက်ထက်တုန်းကအစိုးရနဲ့ NLD အစိုးရနဲ့တော့ပဲရှင်လို့ရမယ်ခင်ဗျာဦးသိန်းစိန်အစိုးရကတက်မတော်ကကြောထောက်နှုတ်ခံပြုထားတဲ့ပါတီတက်ခိုင်ဖွံ့ဖြိုးရေးဆိုတာလည်းပဲနောက်ပြီးတော့သူကရင်ကလည်းတက်မတော်ကြီးကဲတယောက်ကနေပြီးလာခဲ့တဲ့ပုဂ္ဂိုလ်ဆိုတော့အစိုးရနဲ့တော့မတူဘူးပါဗျာဤတော့သူတို့ကပို့ပြီးတော့နှိမ့်နိုင်ရလွယ်တယ်ဆိုတော့မဆမ်းဘူးပေါ့ဆိုတော့ကျွန်တော်မေးလို့ရအခုအစိုးရနဲ့အဲ့လိုနှိမ့်နိုင်မှုဆိုတော့ဖြစ်နိုင်မှာမလား
ကျွန်တော်အမြင်ကတော့မဖြစ်ခဲ့လို့ဖြစ်စေခြင်းတဲ့ဆန္ဒကိုသူပြောတဲ့သဘောပါပဲအဲ့တော့သူကအဲ့ဒီအမျိုးသားရင်ကြားစစ်ရေးဆိုတဲ့ဥစ္စာကအစိုးရရဲ့တက်မတော်ရဲ့နောက်တခြားပါတီတွေရဲ့ပေါ့အထူးသဖြင့်တော့ USCP လို့ပါတီကြီးတွေပေါ့နော်လွတ်တော်တဲ့ရောက်တဲ့ပါတီကြီးတွေအဲ့ဒီလိုပါတီကြီးတွေကနိုင်ငံရေးအမြင်အထူးသဖြင့်တော့ငြိမ်းချမ်းရေးအတွက်သွားချီတက်တဲ့လမ်းမှာအမြင်သဘောထားတွေတူညီကြလို့ရှိရင်ကောင်းတယ်အဲ့လိုရအောင်စူးစမ်းစေချင်တယ်လို့ပြောတာပါရနိုင်မရနိုင်ဆိုတာတော့ဟိုသူဟိုပြောမသွားဘူးပေါ့လေဒါပေမဲ့သူညော်မန်းတာကဒီလိုအခြေအနေမျိုးတည်ဆောက်တိုင်းမှသာလဲဒီငញ្ញိုင်းအတွက်ဆွေးနွေးတဲ့အခါမှာလဲမြ мян ဆန်းဆန်းဖြီးဖြီးရောက်ရောက်နဲ့အဲဒီခီးရောက်မယ်ဆိုတဲ့သဘောမျိုးကိုပြောသွားတာလို့ကျွန်တော်နားလည်ပါတယ်ဗျာ
ပြောသွားတဲ့အထက်မှာတောင်းယူခဲ့တဲ့အစိုးရလက်ထက်တုန်းကတိုင်းပြည်ရဲ့အခြေအနေဟာဘယ်လိုတိုးတက်ခဲ့တယ်စီပွားရေးတင်းလလခွင်းဆက်တင်ပေါ်လာအများကြီးပြောသွားပါတယ်စင်းစရာထောက်ထားတွေ ਨੇ ဒါတစ်ချိန်တည်းမှာပဲကျွန်တော်ဒီခါဘာသွားသတိရလဲဆိုတော့တလောကပဲ NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကပြောပါတယ်သူတို့အစိုးရရဲ့ပထမ2နှစ်3နှစ်တာကာလဟာလွန်ခဲ့တဲ့အစိုးရလက်ထက်ကကြံရိတ်ခဲ့တဲ့အရှုပ်တွေကိုရှင်းနေရတာ ਨੇ ကိုအချိန်ကုန်သွားတယ်လို့ဆိုပါတယ်ဆိုတော့ဒီစကန်ခုကလည်းပဲနှိုင်းရှင်စဉ်းစားသေးလို့ပါတယ်ဦးသိန်းစင်အစိုးရလက်ထက်ကအရှုပ်ရှင်းနေအများကြီးထားခဲ့သလားသူတို့မို့အချိန်နဲ့တော်တော်လေးကောင်းထားခဲ့သလား NLD ကဒီအထုပ်တွေကိုဖြစ်ရှင်းနေရတဲ့အချိန်တော်တော်ကုန်ခဲ့တယ်ဆိုတော့ဘယ်လောက်မှန်ကန်နိုင်ပါစေအဲ့ဒီခုနှိုင်းရှင်ပြီနဲ့သုံးသပ်ပါဦ
းဟုတ်ကဲ့ဗျာကျွန်တော်တို့ဒီ2010 2015စွတ်တော်ကိုယ်စားလှယ်ဘဝမှာတွေ့ခဲ့တဲ့အတွေ့အကြုံတွေရပြောမယ်ဆိုရင်တော့ဒီဦးသိန်းစိန်ပြောခဲ့တဲ့အချက်လက်တွေတရားတွေကလည်းမမှားဘူးလို့ကျွန်တော်တို့ယူဆပါတယ်တခါဒေါ်အောင်ဆန်းစုကြည်ပြောတဲ့ကိစ္စတွေကလည်းဒေါ်အောင်ဆန်းစုကြည်တို့အစိုးရတက်လာတဲ့အချိန်မှာအရင်အချုပ်တွေကိုရှင်းနေရတဲ့အတွက်ကြောင့်မလို့အလုံးမတင်ခဲ့ဘူးလို့ပြောတဲ့ကိစ္စကလည်းမမားလောက်ဘူးလို့ကျွန်တော်ယူဆတယ်။ဘာကြောင့်လဲဆိုတော့မူလ2010တုန်းကအစိုးရတွင်ကိစ္စတွေရတယ်။ဒီတဲ့ပိုဆိုးတယ်။ကျွန်တော်တို့သိရသလောက်ဆိုလို့ရှိရင်တချို့ဒီတိဆောက်ရေးလုပ်ငန်းတွေပဲဖြစ်စေဆယ်တိဆောက်တဲ့ကိစ္စတွေပဲဖြစ်စေတုံးထားတဲ့ငွေကြေးတွေကလည်းဗျံပရာဖြစ်နေပြီးတော့လွတ်တော်ကိုလာပြီးတင်တောင်းတဲ့ဘတ်ဂျက်တွေကတချို့ကိစ္စတွေဆိုလို့ရှိရင်လောက်ကင်ပြီးနေပြီလွတ်တော်ကတော့မှခွင့်မပြုရသေးဘူးလောက်ကင်ပြီးနေတဲ့ဟာတွေကိုလာတောင်းနေတဲ့ဟာတွေလည်းရှိနေတယ်အဲ့လိုမျိုးပေါ့နော်ဆိုတော့တော်တော်လေးကမောက်ကမဖြစ်နေတဲ့ဥစ္စာတွေကိုကျွန်တော်တို့လွတ်တော်ကလည်းကြီးကြပ်ဦးသိန်းစိန်ရင်ဆိုရကလည်းမိမိကိုယ်ကိုသူ့အဆိုရအဖွဲ့ကိုယ်တိုင်ပြင်သင့်ပြင်လိုက်တာတွေပြင်အဲ့လိုပြင်လာတဲ့အတွက်ကြောင့်မလို့တုံးတရားတိုးတက်ကောင်းမွန်လာတဲ့အနေအထားရှိခဲ့တယ်လို့ကျွန်တော်ကတော့ယူဆတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တွတ်တော်ထဲမှာဘလောက်ဒီကိစ္စတွေနဲ့ပတ်သက်လို့တိုက်ပွဲပြင်းထန်တဲ့ပြင်းထန်အငင်းကုန်တွေဖြစ်တယ်ဆိုတာကျွန်တော်တို့သိနေရတယ်။အဲ့တော့ဒီ NLD အစိုးရတက်လာတဲ့အခါမှာအဲ့ဒီအခြေအနေကဦးသိန်းစိန်အစိုးရပြုပြင်ပြောင်းလဲလှုပ်သွားတဲ့အခြေအနေကဆုံးခန်းတိုင်မအောင်မြင်မပြီးဆုံးသေးတဲ့ကိစ္စတွေဖြစ်ဖို့များတယ်။ဒါကြောင့်မလို့အဲ့ဒါတွေကိုဒီနောက်တက်လာတဲ့ NLD အစိုးရကလက်စတတ်နေရတယ်ဆိုတော့အားကလည်းမှန်ပါတယ်ဗျာမှန်ပါလိမ့်မယ်ဟု
တ်က
ဲ့ဒါကြောင့်ဒီသူ့အနေနဲ့ဒီရှေ့ဆက်ရှိတဲ့ဖို့အတွက်ကအချိန်ပိတ်မရဘူးလို့တောင်းဆန်းစုကြည်ကပြောချင်တာဖြစ်ပါလိမ့်မယ
်ဟုတ်ကဲ့နောက်သိချင်တာအဂီလိုက်ဇာကောမဒီရဲ့လောရကိုချီးကျူးရတာပြောသွားတယ်သူတို့အစွာလက်ထက်မှာဘလောက်ကင်တွယ်ခဲ့နိုင်တယ်အခုအစွာလက်ထက်မှာရောအဂီလိုက်ဇာမှုကိုဘလောက်နှိမ့်နှိမ့်နိုင်တယ်ဆိုတာဘာမှနှိုင်းရှင်ပြောသွားတာမကြားလိုက်ရပါဘူးကျွန်တော်အဲ့ဒီကနှိုင်းရှင်ကြည့်စေချင်ပါတယ်ရဲထွန်းနဲ့နှိုင်းရှင်ပြေးပါအဂီလိုက်ဇာမှုခင်းတဲ့ခုပေါ်ရ
အဂရီလိုက်စားမှုတိုက်ဖြည့်ရေးနဲ့ပတ်သက်လို့ကတော့ဦးသိန်းစိန်အစိုးရရော NLD အစိုးရရောနည်းနည်းလုပ်ကုန်ကင်မှုလွဲနေတယ်လို့ကျွန်တော်ကထင်တယ်။အဓိကအားဖြင့်အနိုင်ငံလုံးပို့အထက်ကနေပြီးတော့အောက်ထိဖြစ်နေတာဆိုတော့ပထမဦးဆုံးကျွန်တော်တို့ကဦးစားပေးတဲ့ကအစိုးရအဖွဲ့ဖြန့်ရှင်းဖို့အစိုးရအဖွဲ့တွေကပုဂ္ဂိုလ်တွေကလုံးဝပြင်းစင်ဖို့လုပ်ရမှာ။ NLD အစိုးရလက်ထက်မှာတော့ တတ်နိုင်သလားသူတို့လုပ်ခဲ့တယ်နော်တိုင်းဒေသကြီးဝင်ကြီးချုပ်တွေဒီကိစ္စနဲ့ရည်ရွယ်ခံရတာတွေအကြည့်ရှိတယ်ပေါ့အရင်အဲဥသိမ်းစင်အစိုးရလက်ထက်မှာတော့ဒီလိုတရင်ထွက်လာရင်ဒီလိုကိစ္စပေါ်လာရင်အနာပေးလိုက်တာတာဝန်ကနေပြီးတော့နှုတ်ထွက်ခွင့်ပြုလိုက်တာလောက်ပဲရှိတယ်အဲ့တော့ဒီ NLD အစိုးရလက်ထက်မှာတော့ပို့ပြီးတော့ဒါဟိုပြင်းထန်တဲ့ဗီယူတစ်ဆိုင်လုပ်တယ်ဆိုတာတော့အဲကျွန်တော်တို့သတိထားမိတယ
်အ
ဲပို့ပြီးတော့လည်းကောင်းလာတယ်သို့တော့အောက်ခြေအထိကိုတော့အရိကဒီတိုက်ခဲ့ရေးလုပ်ငန်းစဉ်ကမရောက်သေးဘူးပေါ့နော်ဒါကလည်းနောက်တစ်ဖြစ်မှအပေါ်မှာပမာဏနဲ့ပြီးမှအောက်ကိုဆင်းရမှာဖြစ်တဲ့အတွက်ကြောင့်မို့ဒါတော့ကျွန်တော်နားလည်ခွင့်လွန်နိုင်ပါတယ
်ဟုတ်ကဲ့နောက်ဆုံးအချိန်10မိနစ်ကျန်ပါတယ်အဲ့ဒါကတော့ဒီရွေးတောက်ပွဲကပေါ်ထွက်လာနိုင်တဲ့မျောမှန်းနိုင်တဲ့အဓိကနိုင်ငံရေးမျောမှန်းချက်ကဘာလဲခင်ဗျာအမျိုးသားပြည်နယ်စည်းမျဉ်းရေးအတွက်ကဘယ်လောက်ထိရှိကိုရွေးသွားနိုင်မယ်ထင်ပါလဲဒီရွေးတောက်ပွဲနောက်ပိုင်းမှာ
တကယ်လို့ NLD ကတပါတီတည်းနဲ့သမရရွေးပြီးတော့အစိုးရပြန်ဖွဲ့နိုင်လေဆိုရင်တော့ကောင်စန်းစုကြည်ကနေပြီးတော့အတိုင်းအမြင်ကပုံကိုဒီဥပဒေချမ်းကိုတက်တန်းတိုးပြီးတော့ဆက်ပြီးတော့ဥဆောင်သွားလိမ့်မယ်လို့ထင်တယ်။အဲ့ဒီလိုသာ NLD တပါတီတည်းအစိုးရဖွဲ့နိုင်လို့ရှင်တော့အပြောင်းလဲရထူးထူးခြားခြားဖြစ်လာလိမ့်မယ်လို့မထင်ဘူး။တိုးတက်မှုတွေကလည်းနှေးပွေးလိမ့်မယ်လို့ကျွန်တော်ယူဆပါတယ်။တကယ်လို့အဲ့လိုမဟုတ်ဘဲနဲ့တိုင်းအမြင်နှိမ့်နိုင်ပြီးတော့ဖွဲ့ရတဲ့အစိုးရမျိုးပေါ့နော်။ဥသိမ့်စိန်ပြောတဲ့တိုက်တွန်းချက်အရဆိုလို့ရှိရင်တော့ NLD နဲ့အတိုက်ခံတီခံဖြိုးနဲ့လည်းပေါင်းပြီးတော့ညှိနှိုင်းပြီးတော့ဖွဲ့လို့ရတယ်ဆိုတဲ့သဘောမျိုးသူတိုက်တွန်းတယ်လို့ကျွန်တော်ယူဆပါတယ
်။
အဲ့ဒါလို့မြို့သားညီညွတ်ရေးအတွက်အဲ့လိုဖွဲ့နိုင်လို့ရှိရင်တော့အဲဒီကျွန်တော်တို့အသွင်အပြင်တစ်ခုထူးထူးခြားခြားအပြောင်းလဲဖြစ်လာလိမ့်မယ်လို့ထင်ပါတယ်ဗျာ။